မနေ့ကနေပြီးတော့မှကျင်းပပြုလုပ်ခဲ့တဲ့လွတ်လပ်သောရှေ့နေများအဖွဲ့ဖွဲ့စည်းရေးဆွေးနွေးပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကတရားဥပဒေစိုးမိုးမှုဟာတိုင်းပြည်ရဲ့ဂုဏ်သိက္ခာနဲ့ဓာတ်ရိုက်သက်ဆိုင်တယ်လို့ပြောလိုက်ပါတယ်ဒေါ်ဆန်းစုကြည်ကလက်ရှိလွှတ်တော်ကဖွဲ့စည်းထားတဲ့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေဂျင်စီကော်မတီဥက္ကဋ္ဌတာဝန်ယူထားသူလည်းဖြစ်ပါတယ်လာမယ့်ဆိုရတဲ့လက်ထက်မှာတရားဥပဒေစိုးမိုးရေးရှိလာဖို့အတွက်ဘယ်လိုအကောင့်ထဲပေါ်ကြမလဲပြောင်းလဲကြမလဲဆိုတာအစိုးရအသက်အတွက်စင်ခုံမှုဖြစ်လာမှာပါတရားစီရင်ရေးကဏ္ဍဟာရေဘူရအဖြစ်အုပ်ချုပ်ရေးကဏ္ဍရဲ့လွှမ်းမိုးမှုအောက်မှာရှိနေတာကြောင့်မြန်မာနိုင်ငံရဲ့တရားစီရင်ရေးကိုယုံကြည်မှုအားနည်းနေတာလည်းဖြစ်ပါတယ်။နေပြည်တော်မှာလက်ရှိကျင်းပနေတဲ့လွတ်လပ်တဲ့ရှေ့နေများအသင်းအစည်းအဝေးတက်ရောက်နေတဲ့ရှေ့နေဦးအောင်သိန်းကတရားဥပဒေစိုးမိုးရေးရရှိဖို့အတွက်ဖွဲ့စည်းတွေပြုပြင်ပြောင်းလဲဖို့လိုအပ်ကြောင်းပြောပါတယ်။
အဲ့ဒီပြင်မှုဆိုတာကတော့ကျွန်တော်တို့ကမတူတဲ့တယောက်တည်းခေါင်းနဲ့စဉ်းစားလို့မရဘူးပေါ့လေ။ခန္ဓာတိုင်းလူလူခြားစားနေတဲ့ပြဿနာပဲ။ခန္ဓာခြားစားလွတ်တဲ့ခန္ဓာဆိုတာခင်ဗျာလက်ညှိုးထောင်ပြကျွန်တော်ရွှေချပေးမယ်တော့ပြောလို့ရပါတယ်။အကုန်လုံးလူလူကပြန်ဆရမယ်ဆိုတဲ့အခြေအနေမျိုးမှာကျွန်တော်လက်လောပြန်မယ်ဟာရှိသူပြုတာပြင်တာပြပြင်းလုပ်ရမယ်ကိစ္စမျိုးတွေလည်းရှိမှာပေါ့ဗျာ
။မြန်မာနိုင်ငံရဲ့တရားစီရင်ရေးပြည့်ဝမှုဟာမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရလက်ထက်ကလေးကစတင်လာတာဖြစ်ပြီးလက်ရှိအချိန်ထိလည်းယိုယွင်းမှုတွေရှိနေတာကြောင့်နိုင်ငံတွင်းတရားဥပဒေစိုးမိုးဖို့အချိန်ယူလှုပ်ဆောင်ရမှာဖြစ်တယ်လို့ဥပဒေအတိုင်းဝန်ကဝေဖန်တုံ့သက်တာတွေရှိနေပါတယ်။ရဲဌာနတွေတရားစွဲအဖွဲ့အစည်းတွေနဲ့တရားရေးအဖွဲ့အစည်းတွေကြားမှာလက်ပေးလက်ယူမှုကြီးမားမှုတွေအခုချိန်ထိအများပြားရှိနေဆဲဖြစ်တယ်လို့အာဏာနဲ့အမှုတွေကိုအနာယူနေတာလည်းရှိနေဆဲဖြစ်တယ်လို့တရားလွှတ်တော်ရှေ့နေဦးကြည်မြတ်ကပြောပါတယ်
တရားစီရင်တခုရဲ့ကပြေလို့မရဘူးပြသူကရဲတပ်ဖွဲ့ရဲ့မရှိနေကြုံရုံရဲ့တရားရေးအဲ့သုံးခုတုံးကပြည့်နေတာအဲ့တော့ရဲတပ်ဖွဲ့ကြီးကလည်းပဲစစ်တပ်ကလာတဲ့လူတွေကြီးပဲဗျာပြုတ်တဲ့အစ်ရနေအထက်ကိုလေနောက်တစ်ခါအုတ်ချိုးကြီးကလည်းပဲထွေဥကလည်းပဲစစ်တပ်ကလာတဲ့လူတွေကြီးပဲဗျာတော့တရားသူကြီးတွေကလည်းဗျာတရားသူကြီးချုပ်တွေအကုန်လုံးကတိုင်းနယ်ပြည်နယ်တွေရောဒီပြည်တော်ကရောစစ်တပ်ကတည်းကြီးပဲဟိုဒီပြည်တော်မှာဆိုလည်းပဲ၄ယောက်ကစစ်တပ်ကလာတဲ့လူတွေဗျာအဲ့တော့တော်တော်ကိုလှုပ်ယူရမယ်ဗျာအဲ့တော့ကျွန်တော်တို့ကတော့ဝိုင်းညာဝိုးညာဖို့တော့ကျွန်တော်တို့ကတော့အသေးသေးရှိပါတယ်သူတို့လည်းပဲတောက်ဆိုးကလှုပ်ရမယ်တာဝန်ကြီးကအလွန်ကြီးလေးတယ်ဗျာဒါမှမဟုတ်တော်တော်နေတော့ဆရာစီရေးစီကြီးကောင်းမှုကိုလွယ်သေးဘူးဗျာ
ရွှေကောက်ပွဲနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့သူတို့အစိုးရတဲ့လက်ထက်မှာအဂတိလိုက်စားမှုတွေကိုလည်းတိုက်ဖြတ်သွားမှာဖြစ်တယ်လို့လည်းပြောထားပါတယ်လွှတ်တော်ကဖွဲ့စည်းပေးထားတဲ့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီအဖွဲ့ဝင်တွေရဲ့တရားရုံးအစဉ်စစ်ကွင်းစင်လစ်လာမှုတွေအရတရားရုံးလက်စားမှုဟာအစိုးဆုံးအခြေအနေမှာရှိနေတယ်လို့အာဏာပိုင်တွေရဲ့အမိတ်ပေးတရားစီရင်ခိုင်းမှုတွေဟာလည်းကြုံတွေ့နေရဆဲဖြစ်တယ်လို့ကော်မတီဝင်တွေကပြောကြားထားတာရှိပါတယ်တရားစီရင်တဲ့အခါမှာတရားသူကြီးတွေဟာလက်ရှိအချိန်ထိအာဏာရှိတဲ့သူတွေကိုကြောက်နေရဆဲဖြစ်တယ်လို့တရားလွှတ်တော်ရှင်တွေဦးတင်ထွန်းကပြောပါတယ်
ငွေများတရားနိုင်ဆိုတာတော်လေးကျော်လာပါပြီ။အဲဒီအခက်အခဲကိုတော်တော်လေးကျော်လာလာပါပြီ။ဒါပေမဲ့ရှိတော့ရှိသေးတယ်ကြောက်မသွားဘူး။အခုနောက်ပိုင်းကျတော့ဘာဖြစ်လဲဆိုတော့ပါဝါကြီးတရားနိုင်ဖြစ်ကျွန်တော်ဖြစ်တယ်ဗျာ။တစ်ဖက်ကလူကတခါတည်းနောက်ကဘဲကင်းပါဝါကြီးတယ်။ကျွန်တော်တို့ဒီမှာဥပဒေအတိုင်းလုပ်ရမယ့်ကိစ္စကျွန်တော်ပြောပြမယ်နော်။ကျွန်တော်တို့အရန်ခံစားရတာသဘောတခုကျွန်တော်ပြောပြမယ်။ဓာရီမှုတစ်ခုမှာတစ်ဖက်ကပြောချမယ်။ပြောချမယ်လို့တဲ့ခါကျတော့ကျွန်တော်တို့ကအဲဒီအမှုဓာရီမှုရှေ့ရရှိခဲ့တဲ့အမှုကိုကျွန်တော်တို့ကဒီပြေလိုဟာလိန်နေပြီဒီကြီးရယူသွားပါလား။ကျွန်တော်တို့ကအင်းမြေရုံးမှာတရားစွဲထားတယ်ဆက်ထားရင်အမိတ်21နီးဥပဒေ29ရအထက်ရုံးမှာတရားစွဲထားရင်ဇိုင်းမှုကရက်ကိုရချက်ကိုရရအဲ့ဒါကိုတရားလူကြီးကိုတွားပြီးတော့ဥပဒေအတိုင်းပြတဲ့အခါကျတော့ကျွန်မမစွဲပါဘူးတဲ့ကျွန်မကိုတွားပြီးတယ်လို့ရှိလို့တဲ့ဘယ်လိုလုပ်မလဲကဲဒီခမည်းပြကျွန်တော်ကဥပဒေစိုးမိုးရေးဥပဒေကိုယ်တိုင်ကဘယ်ရောက်သွားပြီလဲ
တရားစီရင်ရေးနဲ့ဥပဒေရေးရာဆိုင်ရာအဖွဲ့ရဲ့လွှတ်တော်မှာတင်ပြချက်တွေအရတရားသူကြီးတွေလက်ဆောင်မှုတွေပေါ်တိုင်တန်းစာတွေဟာအများအပြားရှိတယ်လို့လည်းလွှတ်တော်မှာပြောထားပါတယ်။အစိုးရဆက်ဆက်ဖြစ်ခဲ့တဲ့တရားစီရင်ရေးစနစ်ဟာငွေများတရားနိုင်စနစ်ဖြစ်ခဲ့ပြီးဒါတွေကိုလည်းအခုချိန်မှာယုံထားသင့်ပြီးဖြစ်တယ်လို့အာဏာပိုင်တွေကဝင်ရောက်ဆွတ်ဖက်တဲ့တရားစီရင်မှုစနစ်ဟာလည်းမရှိသင့်တော့ဘူးလို့ဥပဒေပညာရှင်တွေကပြောကြပါတယ်ခင်ဗျာ။